စီရဲတဲမှာမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာဒီနေ့မနေ့ပိုင်းကလက်နေကြီးကြီးကြာရပောက်ွယ်မှုကြောင့်တိရခန့်တချို့ထိခိုက်တေဆုံးခဲ့သလိုနေရစုကွာဖက်ပြေးနေရတဲ့ကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါရတိတောင်မြို့နယ်ရွှေလောင်းတိမ်ကြီးရွာမှာလက်နေကြီးကြီးကြာရပောက်ွယ်ခဲ့ရအနည်းဆုံးရွာသားသူတေဆုံးပြီး
ဒီကတော့မြို့နယ်ရွှေလောင်းတိမ်ကြီးရွာမှာလက်နေကြီးကြီးကြာရပောက်ွက်ခဲ့ရအနည်းဆုံးရွာသားသူတေဆုံးပြီးသူဥတန်ရရရှိသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီကတော့မြို့နယ်မြို့တော်ရုံးကနေပြည်နယ်စစ်တပ်ကရွာကြီးကကတလာရွာကလည်းလက်နေကြီးကြီးကြာရပောက်ွက်ခဲ့ရအနည်းဆုံးရွာသားသူတေဆုံးပြီးသူဥတန်ရရရှိသွားတယ်လို့ဒေသခံတွေကပြောပါတယ်။
ကြည့်ကမှုဟာမြန်မာစစ်တပ်ရဲ့လက်ချက်ဖြစ်ကြောင်းတိရခန့်တွေကဆွဆွဲနေတဲ့အတွက်တမတော်ပြောခွင့်ရလူကိုဆက်တွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့လည်းမရရှိခဲ့ပါဘူး။မနေ့တုန်းကရတိတောင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်တာရှိခဲ့ကြောင်းကိုတော့တမတော်ပြောခွင့်ရဘူဂျုတ်စော်မင်းတို့က
VOA ကိုပြောဆိုထားပါတယ်။နေတောင်ဘက်မှာတော့ကျွန်တော်တို့ဦးတောင်းတောင်ကျော်လမ်းဘက်မှာတော့ကျွန်တော်တို့တိုက်ပွဲဖြစ်ပွားကြတာရှိတယ်။ဒါနဲ့အသေးစိတ်အခြေအနေတော့ကျွန်တော်မသိသေးပါဘူး။
မနေ့ကတော့ရတိတောင်မြို့နယ်ဘူရီတောင်မြို့နယ်နဲ့ချင်းပြည်နယ်ပလဲဝမြို့နယ်တို့မှာမြန်မာစစ်သားနဲ့အေအေရခိုင်လက်နက်ကန်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြောခွင့်ရခိုင်တုခကဆိုပါတယ်။ဒီကနေ့ထိခိုက်ဒေဆုံးမှုရှိခဲ့တဲ့ရွှေလောင်းတိမ်ကျေးရွာမှာပြီးခဲ့တဲ့တပတ်ကတည်းကလက်နက်ကြီးကြီးကြားရောက်မှုတွေရှိတဲ့အတွက်ဒေသခံရွာသားသုံးယောက်လောက်ဟာနိစက်ရာကျေးရွာ Ramiapia, Nisa Yayuago, Tenshang Lian and Lule, Yeteda Muchisai, Prahita Puega, Kupekaga, Piovare.
ဒီလိုမျိုးနေရာဆောင်ရဲ့တံပြင်ဥပဒေကိုလို့ဆိုတော့နောက်ကြတော့တောင်းတဲ့ကြောင့်ကြောင့်ဒီလိုမျိုးအဲဒီနေရာပေါ်လေရက်စရမျိုးတွေဖြစ်တဲ့ကြောင့်အမှန်လေးကျရှင်းရမှာခလုံးမျိုးအမှန်ကျရလူတွေကကျင်းမထားကြတယ်စက်တင်ဘာလ15ရက်နေ့ကလည်းလက်နဲ့ကြည့်ပြစ်ခတ်ခံရမှုကြောင့်အာဃာတောင်ကျေးရွာကဒေသခံလူတန်ရာရရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်ပြစ်ခတ်မှုနဲ့ပတ်သက်လို့တမရုံနဲ့
ကိုလာနေတာတွေဟာစိတ်ရစိုးမှုမြောက်နိုင်ကြောင်းလဲမကြသေးခင်ကကုလသမဂ္ဂထိတ်တန့်အရာရှိသူကသတိပေးထားပါတယ်အရာသားတွေကိုတမင်ပြမထားတာခိုက်တဲ့လောရတချို့ကိုတွေ့ရတဲ့အတွက်စိတ်ရစိုးမှုနဲ့လူရထုပေါ်ကျူးလွန်တဲ့ရစိုးမှုမြောက်နိုင်ကြောင်းလဲကုလသမဂ္ဂလူကိုရေးဆိုင်ရာမဟာမင်းကြီးမေရှဲပါရှလကပြီးခဲ့တဲ့သတင်းပတ်ထဲ ကုလသမဂ္ဂလူကိုရေးကောင်စီမှာသတိပေးခဲ့ပါတယ်ခင်ဗျာကျွန်တော်နိုင်ကိုအိမ်ဖူယူအိမ်မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်